ီးရီးယားနိုင်ငံမှာလူသေးစေတဲ့ဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်မှုဟာလူသားမျိုးနွယ်ပေါ်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကစီးရီးယားသမ္မတအာဆက်ကိုဗိုလ်တော်ဖူးနေမှာရှုံချပစ်တင်လိုက်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့မေးခွန်းကိုတော့ဖြေကြားဖို့ညင်ပါတယ်။သူတို့ကိုဘယ်လိုပြောတယ်လဲဆိုတာခင်ဗျားတို့တွေ့လာပါလိမ့်မယ်လို့ပဲအဲ့တဲတော့ဂျော်ဒန်ပြင်အဗ်ဒူလာနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့တာပါ။ကလေးတငယ်ရင်းအပါအဝင်လူတရာကျော်တေဆုံးပြီး350ဒဏ်ရာရရှိခဲ့တဲ့ဒီတိုက်ခိုက်မှုဟာကြောက်မဲ့ဖွယ်ကောင်းတယ်လို့သမ္မတအဆက်ပေါ်သူ့ရဲ့သဘောထားအကြီးအကျယ်ပြောင်းလဲမှုဖြစ်လာစေနိုင်တယ်လို့ဆိုပါတယ်။အဆက်ဆိုရဲဒီလိုရုံမှာကောက်ကျက်မှုကိုတိမခံနိုင်ဘူးလို့လည်းပြောပါတယ်။ဒီလိုပြင်းပြင်းထန်ထန်သတိပေးပြောကြပေမဲ့ဘယ်လိုတုံ့ပြန်မယ်ဆိုတာကိုတော့ကြိုပြောမှမဟုတ်ဘူးလို့လည်းပြောပါတယ်။2012မှာဓာတ်ရုပ်လက်နက်နဲ့ပုံမွှားလက်နက်တွေမသုံးဖို့ကန့်သက်ချက်ကိုသမ္မတအဆက်ချိုးပေါက်တာအရေးကြီးဖို့ပြက်ကွက်ခဲ့တဲ့အတွက်အရင်သမ္မတဟောင်းအိုဘားမားကိုလည်းဒေါ်နယ်ထရမ့်ကဝေဖန်ပါတယ်။ထိုစဉ်ကလွှတ်တော်အမတ်အများပြားကလည်းအိုဘားမားကိုဝေဖန်ပေးမဲ့အမေရိကန်စစ်တပ်ဝင်ရောက်ဆက်ဖက်ရေးကိုအတီးပြုတ်ဖို့ကတော့ကွန်ဂရက်ကတုံ့နှိမ့်ခဲ့ပြီးဒေါ်နယ်ထရမ့်ကိုယ်တိုင်နဲ့စီးရီးယားကိုမတိုက်ဖို့ပြောခဲ့တာပါ။